မနက်ကမှကိုဗစ် -19 ကရောဂါကူးစက်ခံရသူနောက်ထပ်3ဦးဒီနေ့မှထပ်မံတွေ့ရှိခဲ့တာကြောင့်ရောဂါကူးစက်ခံသူစုစုပေါင်း190ရှိသွားပြီလို့ကျန်းမာရေးနဲ့အကသာဝန်ကြီးဌာနကဒီနေ့ဇွန်လ21ရက်ည7နာရီသတင်းထုတ်ပြန်ကြမှာပြောလိုက်ပါတယ်။တခွဲနမူနာစုစုပေါင်း109ခုကိုဒီနေ့စစ်ဆေးခဲ့တာမှာရောဂါပိုးတွေ့ရှိသူ3ယောက်ကိုထပ်မံတွေ့ရှိခဲ့တာဖြစ်တယ်လို့ပြောပါတယ်။အခုနောက်ဆုံးရောဂါပိုးတွေ့ရှိသူ3ယောက်စလုံးဟာကာတာနိုင်ငံကပြန်လာတဲ့သူတွေဖြစ်ကြပြီးတော့အသွားလာစမ်းသပ်ထားရှိသူတွေဖြစ်တယ်လို့ပြောပါတယ်။သူတို့သုံးဦးစလုံးဟာအသက်23နှစ်ကနေ35နှစ်ကြာမျိုးသားတွေဖြစ်ကြပြီးတော့ပဲခူးတိုင်းလက်ပန်းမြို့နယ်၊မန္တလေးတိုင်းလယ်ဝေးမြို့နယ်နဲ့ရန်ကုန်တိုင်းကြောက်တားမြို့နယ်တွေကဖြစ်ကြပြီးတော့တတ်မှတ်ထားတဲ့ဆေးရုံတွေမှာကုသမှုတွေဆက်လုပ်သွားမှာဖြစ်တယ်လို့လည်းပြောပါတယ်။တခွဲတီပြူလူနာတွေတဲကနှစ်ကြိမ်ဇက်တိုက်ပိုးမထွေးတဲ့သူ၄ဦးထပ်ပြီးတော့တွေ့ရှိတာကြောင့်အခုဆိုရင် COVID-19 ရောဂါပိုးကင်းစင်သူအရေအတွက်ဟာ200ထိရှိလာပြီဖြစ်ပြီးတော့ဒီတဲက183ယောက်ကိုဆေးရုံဆင်းဝင်ပေးပြီးတတ်မှတ်ထားတဲ့နေရာတွေမှာဆက်ပြီးတော့အသွားအလာကန့်သတ်စောင့်ကြည့်နေတယ်လို့ပြောပါတယ်။မနေ့ဇွန်လ20ရက်နေ့ကနေဒီနေ့ဇွန်လ21ရက်နေ့နေ့လယ်12နာရီတွင်နောက်ထပ်စောင့်ကြည့်လူနာသက်24ဦးရှိတယ်လို့ကျန်းမာရေးနဲ့အောက်သားဝန်ကြီးဌာနကပြောပါရယ်အခုချိန်ထိတော့မြန်မာနိုင်ငံမှာ COVID-19 ကြောင့်သေဆုံးတဲ့သူ6ဦးရှိတယ်လို့လည်းအတည်ပြုထားပါရယ်ခင်ဗျာ